အီရန်နဲ့အီရန်ကထောက်ပံ့မှုပေးနေတဲ့အဖွဲ့တွေဘက်ကတိုက်ခိုက်လာနိုင်ခြင်းရှိနေတဲ့အတွက်အကူအညီပေးဖို့အမေရိကန်စစ်လေယာဉ်နဲ့အရှေ့လယ်ပိုင်းဒေသကိုရောက်နေပါပြီ။အရှေ့လယ်ပိုင်းဒေသကအမေရိကန်တပ်ဖွဲ့တွေကိုကုတ်ခဲတဲ့လယ်ပိုင်းစစ်ဌာနချုပ်ကတော့ဩဂုတ်လ10ရက်နေ့မှာ F-22 တိုက်လေယာဉ်အုပ်စုတွေရောက်လာကြောင်းသတင်းထုတ်ပြန်ခဲ့ပြီးတိုက်လေယာဉ်တွေရဲ့ပုံလိုလူမှုမီဒီယာတွေမှာကြေညာခဲ့ပါတယ်။ဒါအီရန်ဓမ္မမဟုတ်အီရန်ရဲ့အဖွဲ့တွေဒေတာရင်းအချင်းညှက်လာနိုင်တာကိုဖြေလျှော့ဖို့အတွက်အမေရိကန်တပ်ဖွဲ့ရဲ့အနေထားပြောင်းလဲမှုဒစိမ့်ထွန်းကိုကြားသာတာလို့လည်းဖော်ပြပါတယ်။ American Pentagon စစ်ဌာနချုပ်ပြောခွင့်ရ Sabrina Singh ကတော့ဒါဟာဘေးရုံမှာမကြာသေးခင်က Hezbollah တပ်မှုကိုအစ္စရေးကတုတ်တန်ခဲ့တာနဲ့တဟီရန်မှာ Hamas နိုင်ငံရေးခေါင်းဆောင်တည်ဆုံခဲ့တဲ့တိုက်ခိုက်မှုတွေအတွက်တက်တုံပြန်မဆိုးရင်တော့ Jet တိုင်းရင်းနဲ့ပို့ထားတယ်လို့ပြောပါတယ်။အီရန်ကရော Hezbollah တွေကပါဒီကိစ္စအစ္စရေးကိုလက်တုံပြန်မယ်လို့ကြေငြာထားတာပါ။အစ္စရေးကလည်းအတိတ်ခံထားတဲ့ Hamas ခေါင်းဆောင်ယာယာဆန်ဝါကိုတုတ်တန်တယ်လို့ကြေညာပါတယ်။ပြောခွင့်ရဆင်းကတော့အခုလိုအစ္စရေးကာကွယ်ရေးအတွက်လိုအပ်တယ်လို့အမေရိကန်အသင့်ပြင်ထားပေမဲ့ဒေသရင်းတင်းမာမှုတွေထပ်တိုးမလာအောင်တားဆီးဖို့တော့ရည်ရွယ်ထားတယ်လို့ပြောပါတယ်။